အခုသတင်းပတ်အစောပိုင်းကပိုလန်နိုင်ငံကိုရောက်လာတဲ့အမေရိကန်တပ်ဖွဲ့ဝင်တချို့ကိုပိုလန်အစိုးရကစနေနေ့မှာအခမ်းအနားနဲ့တရားဝင်ကြိုဆိုခဲ့ပါတယ်။ဒါဟာဒေသရင်းရုရှားအစိုးရရဲ့ကျူးကျော်ရန်လိုတဲ့လုပ်ရက်တွေကိုဟန့်တားဖို့အတွက်နေတိုးမဟာမိတ်အဖွဲ့ရဲ့အစိတ်အပိုင်းတစ်ခုအဖြစ်နဲ့အမေရိကန်တပ်ဖွဲ့တွေကိုအခုလိုဆေလွတ်တာလည်းဖြစ်ပါတယ်။ပိုလန်နိုင်ငံအနောက်ပိုင်းစကံမြို့မှာကျင်းပတဲ့အဲ့ဒီကြိုဆိုပွဲအခမ်းအနားကိုပိုလန်ဝန်ကြီးချုပ်ပီယာတာဇီလိုနဲ့ကာကွယ်ရေးဝန်ကြီးအန်တိုနီမာဇီယက်စ်တို့လည်းတက်ရောက်ခဲ့ကြတာပါအမေရိကန်တပ်ဖွဲ့တွေအခုလိုရောက်လာတာဟာပိုလန်နိုင်ငံနဲ့ဒေသရင်းလုံခြုံရေးအတွက်မှန်ကန်တဲ့နောက်ထပ်ခြေလှမ်းတရားဖြစ်ကြောင်းဝန်ကြီးချုပ်ဇီလိုကပြောကြားလိုက်ပြီးစစ်သားတွေအနေနဲ့လည်းကိုယ်အိမ်လိုသဘောထားနေကြဖို့ဝန်ကြီးချုပ်ကပြောပါတယ်ပထမအတုပ်ဖြစ်တဲ့အမေရိကန်တပ်ဖွဲ့တွေဟာဂျာမနီနိုင်ငံကနေကြာသပတေးတွေမှာရောက်လာကြတာဖြစ်ပြီးအဲ့ဒီလိုရောက်လာတာဟာရုရှားနိုင်ငံအတွက်ချင်းချောက်မှုဖြစ်တယ်လို့သူတို့ရဲ့အကျိုးစီးပွားနဲ့လုံခြုံရေးကိုထိခိုက်စေတယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောပါတယ်အမေရိကန်ပြည်ထောင်စုဟာပိုလန်နိုင်ငံမှာစုစုပေါင်းတပ်ဖွဲ့ဝင် 3,000 လောက်ချထားဖို့စီစဉ်ထားတာကြောင့်ဒါဟာစစ်အေးခေတ်ပြီးဆုံးသွားပြီးတဲ့နောက်ပိုင်းပိုလန်နိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်တွေအများဆုံးထားရှိခြင်းလည်းဖြစ်ပါတယ်